မင်္ဂလာမနက်ခင်းပါရှင်ခရစ်တက်ဂရိတ်2023ခုနှစ်ဖေဖော်ဝါရီလ19ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီတိလှိုင်းနိုမီတာ24 kHz 1.1 3ညာလှိုင်းနိုမီတာ32 kHz 9.3 3ညာနဲ့လှိုင်းနိုမီတာ40 kHz 9.433 3ညာအပြင်လှိုင်းလက်မီတာ190 kHz 1.505 3ညာတို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အခုထုတ်လွှင့်ပေးမယ့်နာရီဝဲအစီအစဉ်မှာတော့စနေနေ့ညကထုတ်လွှင့်ခဲ့တဲ့ဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ရမှာဖြစ်ပါတယ်မြန်မာနိုင်ငံရဲ့ထူးခြားတဲ့ပြောင်းလဲမှုပုံစံဟာတိုင်းပြည်အတွက်ကောင်းကျိုးဆုပ်ပြေဘလို့ရှိနိုင်တယ်လဲဆိုတာကိုဦးကျော်စံသားကစီစဉ်တင်ဆက်ထားပါရရှင
်မင်္ဂလာပါတော်ရရှိပါခင်ဗျာမြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာကျန်နိုင်ငံတွေနဲ့မတူတာကိုတွေ့ရပါတယ်ကျွန်တော်အဓိကညွှန်လိုက်တာကတော့လောလောဆယ် Arab Spring ကိုခေါ်တဲ့အရှေ့လပိုင်းအရပ်နိုင်ငံတွေမှာဖြစ်နေတဲ့ပြုပြင်ပြောင်းလဲရေးနဲ့မတူပါဘူးအရှေ့လပိုင်းနိုင်ငံတွေမှာဆိုရင်တီစီဆက်ဖြစ်တဲ့အနာပြအနာရှင်အစိုးရတွေကိုလုံးဝဖြိုဖျက်ပြီးတော့ပုံစံသစ်ကနေပြီးတော့တစ်ကပြန်ဆရတဲ့ပြုပြင်ပြောင်းလဲရေးဖြစ်ပါတယ်မြန်မာနိုင်ငံမှာတော့အဲ့လိုဖြိုဖျက်တာကိုမတွေ့ရဘဲနဲ့ပူပေါင်းညှိနှိုင်းပြီးတော့သွားနေကြတယ်ဆိုတဲ့ပုံစံမျိုးတွေ့ရလို့ကျွန်တော်ဒီခေါင်းစဉ်ကိုတက်လိုက်တာဖြစ်ပါတယ်ဆိုတော့ကျွန်တော်အဓိကပြောလိုတာကတော့ဟိုအရှေ့လပိုင်းနိုင်ငံတွေမှာသွားနေတဲ့ပုံစံပူကောင်းတယ်မြန်မာနိုင်ငံမှာသွားနေတဲ့ပုံစံမကောင်းဘူးဆိုတာမျိုးကျွန်တော်ပြောလို့ချင်းမဟုတ်ပါဘူးဘယ်ဟာကသာသလဲအဲ့လိုဖြစ်တဲ့အတွက်ကြောင့်တိုင်းပြည်အတွက်ဒီမိုကရေစီဖော်ဆောင်ရေးအတွက်ထိရောက်မှုဘယ်ဟာမှာပိုရှိနိုင်တယ်လဲမြန်မာနိုင်ငံပုံစံကပိုရှိမလားသူတို့မဟုတ်မြန်မာနိုင်ငံပုံစံကပိုပြီးနှောင့်နှေးနေမလားဆိုတာကိုဆွေးနွေးသုံးသပ်လို့ရင်းဖြစ်ပါတယ်ဒီလိုဆွေးနွေးသုံးသပ်ချက်မှာတော့ရရှင်တွေဆွေးနွေးချက်ကိုပြန်ကြားပေးဖို့ပုဂ္ဂိုလ်နှူးကိုလည်းကျွန်တော်ဖိတ်ခေါ်ထားပါတယ်အဲ့ပုဂ္ဂိုလ်တွေကသမိုင်းပညာရှင်ဒေါက်တာဦးအောင်ခင်နဲ့စာရေးဆရာဦးဂါမနီတို့ဖြစ်ပါတယ်ဆိုတော့ဒီပုံစံတွေကိုကျွန်တော်မေ့ချင်တာကအဓိကလည်းခုနအချက်ကိုတည်းမေ့ချင်ပါတယ်ဆရာတို့အဲ့အရှေ့လက်ပိုင်းနိုင်ငံတွေမှာဖြစ်သွားတဲ့ Arab Spring တော်လှန်ရေးတွေကရောအဆင်ပြေပြေပြောင်းလဲတိုးတက်နေပြီလားမြန်မာနိုင်ငံအကြောင်းကိုမသုံးသတ်ခင်ဆရာတို့ဘယ်လိုမြင်ပါလဲဆရာအောင်ခင်နည်းနည်းသုံးသတ်ပါခင်ဗျာအရှေ့လက်ပိုင်းနိုင်ငံတွေမှာဖြစ်နေတဲ့ပြောင်းလဲတိုးတက်မှုကရောပုံမှန်လားဒီမိုကရေစီဖော်ဆောင်ရေးအတွက်အလားအလာတကယ်ကောင်းပါလားဗျာ
အခုတော့သူတို့ရှိဖြစ်တာလည်းသိမကြသေးဘူးဆိုတော့သူတို့ရှေ့ဆက်လိုက်ပြီးတော့ဟိုဒီတိုင်းပြည်သူအာဏာတည်ဆောက်နိုင်မလားမဆောက်နိုင်ဘူးလားဆိုတာပြောရတာခက်တယ်။ဘာလို့လဲဆိုတော့သူတို့အာရဗ်နိုင်ငံတွေမှာလည်းဒီဒီမိုကရေစီအစင်းလားမရှိဘူးလေ။အဲတော့အရင်တုန်းကဟိုရှိတဲ့တပိုင်းမှာရှိတဲ့အစင်းဆက်ကဇယိုက်တည်းကြံနေတာပေါ့။အဲတော့အဲ့ဒီတိုင်းဆိုတော့သူတို့ရှေ့ဆက်ပြီးတော့ဘယ်လိုသွားနိုင်လဲဆိုတာမပြောနိုင်သေးဘူး။အီဂျစ်မှာတော့ပြဿနာပေါ်နေတယ်။အဲတော့အဲ့လိုပဲဒီဒီမိုကရေစီဇယိုက်ဓလိမရှိတဲ့နိုင်ငံတွေမှာလူအစိုးရကိုဖြုတ်ချပြီးနောက်တစ်ခုတင်ဖို့ဆိုတာအချိန်တော်တော်ကြာမယ်။အဲတော့အဲ့ဒါအစားကြဖို့ဆိုတော့တော်တော်ကြာမယ်လို့တင်ပါတယ
်။ဟုတ်ကဲ့ဆရာ။ဆရာဦးကမင်းကိုလည်းကျွန်တော်အဲ့ဒါကိုပဲမေ့ချင်ပါတယ်။မြန်မာအကြောင်းမပြောခင်အခုအရှေ့လက်ပိုင်းနိုင်ငံတစ်ခွားမှာဖြစ်နေတဲ့ပြုပြင်ပြောင်းလဲရေးနဲ့ပတ်သက်ပြီးတော့ဒီမိုကရေစီဖော်ဆောင်ရေးလားဘလောက်အကောင်းမြင်ပါလဲဆရာ
။ဘယ်တင်လာလို့ဒီကပ္ပနာကြီးကတော့ဘယ်မှာမဆိုရှိပါနဲ့အဲ့တော့သူ့နိုင်ငံမှာတွေကတော့ခုနလိုပဲဆိုတာဒီလိုအချမ်းပလန်းကြီးနဲ့လုပ်လိုက်လို့ပြဿနာကြီးရှိတယ်အဲ့တော့ကျွန်တော်နိုင်ငံမှာကြတော့မရှိဘူးလားအဲ့ဒါကြီးတယ်တော့မသိပါလဲဟိုလက်ဘရောင်းတောင်မှာဘယ်လိုဖြစ်သွားလဲဆိုတာလေဟုတ်လားနောက်တစ်ခုကဒီမှာလေရီပိန်းလို့ကနော်ဒီလက်ဘရောင်းတောင်နဲ့မဟုတ်တဲ့နိုင်ငံလုံးမှာလေရီပိန်းလို့လေသမားတွေနဲ့ဟုတ်လားလေသမားတွေဖြစ်တာလေအင်းသမားတွေဖြစ်တာလေအလုပ်သမားတွေဖြစ်တာလေဒါကြီးကတစ်ချိန်ချင်းဖြစ်နေတာပါပဲအဲ့ဒီမဲ့ကျွန်တော်ကတော့ဟာပြည်ညာနိုင်ငံကတော့တအားချနေရတယ်ဗာညာဆိုပြီးတော့ဒီမျိုးမြင်ရတာပေါ့ဗျာအဲ့ပြည်ညာနိုင်ငံကလည်းကြည့်ရင်လည်းဟာဒီမှာလည်းပြောင်းလဲနေလာတော့ဘုံကြီးတော့ဝမီးရောင်ထားရတယ်ဆော့ဆော့ရတဲ့ဒီသုံးနေဆိုတာကြီးကတော့တခြားနိုင်ငံတွေမှာလည်းတော်တော်ကြီးကိုခေရိုက်ကြိုက်အဲ့တော့ကျွန်တော်ကတော့သိအများကြီးတော့မကွာဘူးလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာအခုသောရရှင်ရဲ့စာရေးဆွေးနွေးထားတဲ့အထက်မှာကျွန်တော်သောရရှင်၃ယောက်ရဲ့စာကိုကျွန်တော်ရွေးထားပါတယ်အဲ့ဒီဟာပထမတူကတော့တကုံမျိုးစစ်ကဥက္လှထွန်းဖြစ်ပါတယ်သူကရှင်းနေကြည့်တူပါသူကဘာပြောလဲဆိုတော့အခုသူကတော့ဥပဒေသမားဆိုတော့အဓိကပြောင်းလဲလာတာကတဲ့အရေးကြီးတာကဖွဲ့စည်းပုံ constitution ကိုအမှန်တကယ်ပြောင်းဖို့အရေးကြီးပါတယ်တဲ့ constitution ဆိုတဲ့နေရာမှာပြော separation of powers ပေါ့ဆရာရယ်ဥပဒေပြုရေးတရားစီရင်ရေးအုပ်ချုပ်ရေးဆိုတဲ့အာဏာသုံးရဟာသီးခြားကင်းလွတ်ပြီးတော့တစ်ခုတစ်ခု check and balance သဘောမျိုးထိန်းကုတ်ပြီးတော့ဆောင်ရွက်နိုင်တဲ့ဖွဲ့စည်းပုံမျိုးပြင်ပြင်ဖို့လိုအပ်တယ်အဲ့လိုမပြင်ပြင်နိုင်ရင်တော့ဘယ်လိုပဲတိဆောက်တိဆောက်မရနိုင်ပါဘူးအထူးသဖြင့်မြန်မာနိုင်ငံမှာစစ်တပ်ကိုအခြေခံပြီးဒီမိုကရေစီတိဆောက်လို့ဘာမှမဖြစ်နိုင်ဘူးဆိုပြီးတော့ဆိုထားပါတယ်အဲ့ဒါတကုံမျိုးသစ်ဥလှထွန်းကဖွဲ့စည်းပုံကိုအဓိကပြောင်းရွေးတာဘယ်နိုင်ငံမှာဖြစ်ဖြစ်ဆိုတဲ့သဘောသူကရေးထားတဲ့သဘောဖြစ်ပါတယ်ဆိုတော့ဆရာဝန်ကဘယ်လိုပြောလို့ပါလဲသူရဲ့ဆွေးနွေးချက
်ဟုတ်ပါတယ်ဟိုအခုအစိုးရဒီဥသိမ်းစိန်အစိုးရလုံနေဒီမိုကရေစီပြုပြင်ရေးကိုဘာလို့ဆိုတော့လဲဒါလေအရင်တုန်းကရှိခဲ့တဲ့ ဒီအနည်း20ကျော်စေအုပ်စုရဲ့အကျိုးစီးပွားပေါ့ဗျာအဲ့ဒါကိုဆက်လက်တည်ထောင်အောင်ဆိုပြီးတော့သူတို့လုပ်တာလားအဲ့တော့အရင်တုန်းကတော့ဒါတရားမဝင်ဘူးပေါ့ဗျာတရားမဝင်တဲ့ဆက်အာဏာရှင်အစိုးရဟိုတရားဝင်တဲ့အာဏာရှင်အစိုးရပြည်အောင်လုပ်တာလားအဲ့တော့ဒီခုနကတော့ပြောတယ်ဒီအခြေခံဥပဒေဆိုတာလေဒီဒီမိုကရေစီဆိုတာနာမည်သာတတ်တာပေါ့ဒီအခြေခံဥပဒေကြီးကဒါဒီမိုကရေစီမှမဟုတ်တာကြီးဒါဟိုကိုယ့်ရောက္ခာနဲ့သူတို့ထင်တယ်လို့လုပ်ထားတဲ့အခြေခံဥပဒေပဲအဲ့တော့တရားဟိုခုနကတော့လို့ဒီ balance of power ဘာညာလုပ်မယ်ဆိုရင်တရားကြီးပြောင်းပြရမှာဒါတွေပြောင်းပြပြင်လဲသူတို့ကလည်းပြောင်းချင်မှပြောင်းမှာမဟုတ်လဲဆိုတော့သူတို့ကလုပ်ထားတာသူတို့စင်ထားတဲ့အကွက်ပေါ့ဗျာသူတို့စင်ထားတဲ့အကွက်သူတို့အာနာရှင်စနစ်ကိုကဘာတယုံဝင်အတိအမှပြုလာအောင်ဒဏ်ခတာတွေဘာတွေယူသိမ်းရအောင်ဘာညာနဲ့အစရှိနေပြီပေါ့အဲ့ဒီရွေချင်းနဲ့သူတို့တမင်အကွက်ချပြီးလှုပ်ထားတဲ့ကိစ္စအခုဝင်နေတယ်ပေါ့ဗျာအဲ့တော့သူတို့ကအခုလက်ထိတော့သူတို့ချတာတဲ့အကွက်သေးဝင်တော့သူတို့အောင်မြင်တယ်လို့ထင်တယ်ဒါပေမဲ့ရေရှည်မှာဒီတရားမျှတမှုကတော့မရှိသေးဘူးလဲမရှိသေးဘူးရေရှည်မှာလည်းရှိဖို့အလားအလာမရှိဘူးအဲ့တော့တရားမျှတမှုကိုဘယ်လောက်အထိအောင်လုပ်ပေးနိုင်လဲပြည်သူအကျိုးဘယ်လောက်လုပ်နိုင်လဲဆိုတာကိုစောင့်ကြည့်အောင
်ဟုတ်ကဲ့ဟုတ်ကဲ့နောက်သွားရရှိနှူးကတော့အင်္ဂလိပ်လိုရေးထားပါတယ်ဒီပုဂ္ဂိုလ်နှူးကတော့အကောင်းမြင်တယ်ခင်ဗျာပထမတူကတော့ listeners ဝိနာမည်ဖော်ပြမထားပါဘူးသူအဓိကရေးတာကတော့လက်ရှိအပြောင်းအလဲကနေပြီးတော့အောင်မြင်တဲ့ democracy နဲ့ပေါ်ထွန်းလာဖို့အတွက်ဘာအရေးကြီးလဲဆိုတာကိုပဲသူကထောက်ပြပါတယ်သူအဓိကထောက်ပြတာကတော့2015ရွေးကောက်ပွဲဟာ fair and square ဖြစ်ရမယ်တရားမျှတပြီးလွတ်လပ်တဲ့ဒီကောက်ဘယ်မျိုးဖြစ်လာမယ်စီးပွားရေးပြုပြင်ပြောင်းလဲရေးကိုမှန်မှန်ကန်ကန်လုပ်နိုင်ရမယ်ဘျူရိုကရေစီရန်တရားအထူးရေးရန်တရားကိုကောက်မအောင်လုပ်ရမယ်တခါအခြေခံအဆောက်အုံပြောင်းလဲရေးပညာရေးတို့စစ်တပ်ကိုလည်းပြောင်းလဲရမယ်အဲ့လိုလုပ်ရင်တော့အောင်မြင်သွားမယ်ဆိုပြီးတော့ဘယ်လိုဆက်လုပ်ရမယ်ဆိုတာပြောတယ်ပြောင်းလဲပုံကိုမပြောပါဘူးနောက်ပုဂ္ဂိုလ်တူကတော့ဆရာတော်တပါးဖြစ်ပါတယ်အရှင်ကေလာသတ်အရှင်ကေလာသတ်အင်္ဂလိပ်လိုရေးထားတာဖြစ်ပါတယ်ဒီဆရာတော်ဖျားတော့လည်းပဲဘယ်လိုဖြစ်ခဲ့လဲဆိုတာမပြောမနဲ့အခုလောလောဆယ်အရေးကြီးတာတော့ခေါင်းဆောင်တွေ leading persons သူတို့ရဲ့ capacity of understanding အခြေအနေကိုဘယ်လောက်နားလည်နိုင်လဲသုံးသပ်နိုင်လဲဒီပေါ်မှာမူတည်ပါတယ်တဲ့မြန်မာပြည်ကဥပမာပြောမှဆိုတော့ the president and the lady တဲ့အမနာဥပဒေစင်တဲ့ဒေါအောင်ဆန်းစုကြည်ကနားလည်ကြတယ်ညဉ့်ညမ်းစွာသဟဇရာဖြစ်စွာပြောင်းလဲလိုကြတာကိုတွေ့ရတဲ့အတွက်ဒါဟာအလားအလာခေါင်းဆိုပြီးတော့ဒီပုဂ္ဂိုလ်နှစ်ပါတို့ဦးနဲ့တပါပေါ်ရအဲ့လိုသုံးသပ်ထားတာတွေ့ရပါတယ်ဆရာကမနိဘယ်လိုမြင်ပါလဲဖွဲ့စည်းပုံကိုပြောင်းလဲရမယ်ဆိုတာရယ်ခုနနှစ်ဦးကတော့အခုလက်ရှိအခြေအနေမှာပဲခေါင်းဆောင်တွေဒီလိုလုပ်နိုင်ရင်အောင်မြင်လာမှတာနိုင်တယ်လို့ဆိုပါတယ်ဆရာသဘောကိုပြောပါခင်ဗျာ
ကျွန်တော်အမြင်ကတော့တကယ်ကျွန်တော်တို့လိုချင်တဲ့ဒီမိုကရေစီအပြောင်းလဲကိုရဖို့မှာအဓိကအကျဆုံးကတော့ပြည်သူလူထုရဲ့ဖိအားပဲအဲ့တော့ဟလာတချို့ကလည်းပြည်သူလူဖိအားလို့ပြောလိုက်ဟလာလမ်းပေါ်ထွက်ပြီးဆန္ဒပြဖို့လို့ဘာလို့ဒါမျိုးတွေပြောနေကြတာမျိုးတွေဆော့ဆွဲကြတာပေါ့ရဆူအောင်ပူအောင်လုပ်ခိုင်းနေဆိုပြီးတော့အဲ့လိုမျိုးတော့မဟုတ်ဘူးပြည်သူလူတွေကဖိအားဆိုတာတော့အမျိုးမျိုးရှိတယ်ပြည်သူတွေအမျိုးမျိုးပေါ့နော်အဲ့ဒီခုနလိုစနမ်းပေါ်ထွက်တာကဒါလေးကအစိတ်ပိုင်းတစ်ခုပေါ့အဲ့တော့ဒီဟာမဟုတ်တဲ့ဂျန်တဲ့ပြည်သူလူတွေရဲ့အခန့်ကဏ္ဍတွေအများကြီးရှိပါအဲ့တော့ဂျန်တဲ့ကဘာမှကြည့်ရင်လည်းခုနလိုပေါ့ဗျာဒီလိုဟလာကဲတော်လာပြီးတော့ပြောင်းလဲတာမဟုတ်ဘဲနဲ့ဟလာအေးအေးလေးနဲ့ပြောင်းသွားတယ်ဆိုတဲ့နိုင်ငံတွေမှာလည်းတကယ်တမ်းကြည့်ရင်အကုန်လုံးကပြည်သူလူရဲ့ပြရတယ်ပါခဲ့ပါလေဒါပမာပြီးတစ်ခုလည်းမှထူကြပြီးဖြစ်နေတာမဟုတ်ဘူးအင်းရဆိုတောင်ကိုရီးယားမှာဆိုပြတဲ့အတိုင်းပါပဲအဲဒီအာနာရှင်ဆရာအာနာရှင်ကြီးပြီးဆုံးခဲ့တယ်အဲ့ဒီကနေပြီးတော့ဟလာလူလူတွေကစောင်းသားတွေအလုပ်သမားတွေကတိုက်ပွဲတွေတချိန်ချင်းတိုက်ပြီးတော့ကျွန်တော်တို့ပန်ကြီးကိုရေးခဲဆိုတဲ့နာမည်ကြီးပဲအဲ့ဒါတွေဖြစ်ပြီးတော့ဟလာကြောင်းသွားခဲ့တာပါပဲဒါပေမဲ့အဲ့ဒါကိုဖြောက်ပြီးတော့အများဆုံးပြောကြတယ်ဗျာဒါတရားခုနလိုအဆိုးကြီးကနေပြီးတော့ဦးစီးပြီးတော့ဟလာအင်းကြီးရှိတ်လုပ်တဲ့ကြောင်းလဲမှုဆိုပြီးပြောကြတာပေါ့ဒါကတော့ကျွန်တော်ပြောင်းလဲဖို့အတွက်အခြေခံကြရတာလ
ူတွေရဲ့အားပါပဲဟုတ်ကဲ့ဆရာတို့ကျွန်တော်နောက်ပိုင်းမှာပြန်မေးလာခြင်းနဲ့မေးခွန်းတစ်ခုကဒီလိုဆိုရင်ဒီအာဏာရှင်အာဏာပြဥထုရေးကနေဒီမိုကရေစီပေါ်ထွန်းဖို့အတွက်ဒီ guided democracy တချို့ပြောခဲ့ကြတယ်အဲ period of tutelage ဒါသင်သွန်သင်ပေးရမယ့်ကာလတစ်ခုဒါဂျာကာလတရားဖန်တီးဖို့လိုသလားဆိုတာကိုလည်းပဲဆရာတို့ကျွန်တော်နောက်ပိုင်းပြန်မေးခြင်းပါတယ်အခုတော့ပါဝင်ဆွေးနွေးလို့ရသောရရှင်တွေကိုကျွန်တော်ဖိတ်ခေါ်မှာရမှာရှင်ပထမဆုံးကမကွေးကဥတီမောင်ဦးဖြစ်ပါတယ်ဥတီမောင်ဦးကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်
ဟုတ်ဥတီမောင်ဦးရဲ့သဘောထားကိုကြားချင်ပါတယ်ခင်ဗျာမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးသည်ဒီမိုကရေစီပေါ်ဆောင်ရေးအတွက်ဘယ်လောက်ထိ
ကျွန်တော်နားလဲတယ်လို့ပြောပါဆိုရင်တော့ပြီးခဲ့တဲ့အနှစ်20လောက်ကလည်းအခုဒီလူတွေအုပ်ချုပ်ခဲ့တယ်ပေါ့နော်အခုအုပ်ချုပ်ခဲ့တာလည်းအခုတင်းတင်းအစဒီလူတွေပဲအုပ်ချုပ်တယ်ဆိုတဲ့အခါကျတော့ဒီလူတွေကနေဒီမိုကရေစီပေးမယ်ဆိုတော့ကျွန်တော်တို့ကမယုံပါဘူးဟိုလက်သိလက်မခံဘူးပေါ့နော်တခုတော့ရှိတာပေါ့ဒီလူတွေတက်တန်းတစ်ခုကုန်သွားမယ်ဆိုရင်တော့ဒီမိုကရေစီရဲ့အရေးအယံအစအနာလေးမြင်ရမယ်လို့ထင်ပါတယ်အ ဥပမာပြောရမယ်ဆိုရင်ကျွန်တော်ဆက်သွယ်ရေးဝန်ကြီးဦးသိန်းထွန်းဖြစ်ခဲ့တဲ့ပြဿနာမျိုးလေးပေါ့နော်။ဒါကြီးကိုပဲပုံကြီးချက်လိုက်ပြီးတော့ဟိုကျွန်တော်တို့အောက်ခြေလူစမ်းစားအတွက်ပြည်သူအတွက်ပေးမယ်ဆိုတဲ့တံပိုးနဲ့တယ်လီဖုန်းကဒီနေ့ထိမပေးနိုင်ပါဘူး။ဒါပါလဲပြည်သူအတွက်လူနည်းတစုအတွက်လူနည်းတစုကိုအကြောင်းပြပြီးတော့ပြည်သူအတွက်အကောင့်တွေမပေါ်နိုင်ခဲ့တာပေါ့နော်။နေ့ရွှေညရွှေနဲ့အလားရကြားခဲ့တဲ့တံပိုးနဲ့တယ်လီဖုန်းဆိုတာဖြစ်မလာခဲ့ပါဘူးနော်။ဒါကြောင့်ဒီတက်တန်းတစ်ခုပေါ့နော်ကျွန်တော်တို့ပြီးခဲ့တဲ့လူတွေကဒီနေ့လူဝဲလဲပြီးတော့အုပ်ချုပ်ခဲ့တဲ့တက်တန်းတစ်ခုကုန်ဆုံးသွားမယ်ဆိုရင်တော့ဒီမိုကရေစီရဲ့အရေးအယံအစအနာလေးစတင်ရမယ်လို့ထင်ပါတယ
်ဆိုတော့တက်တန်းတစ်ခုဆိုတာဒီခေါင်းဆောင်ပိုင်းကိုပြောင်းလဲပြရမယ်လို့ဆိုတာလားဒီလူတွေကိုခဏတော့အုပ်ချုပ်ခွင့်ပေးထားခဲ့ရမယ်လို့
ဒီလူတွေကလည်းဟိုတက်တန်းတစ်ခုတက်တော့ဖဲမပေးဘူးတက်တန်းကုန်မှဖဲပေးမှာဖဲပေးမှာဆိုတော့သူတို့တက်တန်းကုန်ရင်တော့ဒီမိုကရေစီရဲ့အရေးအယံစမြင်ရမယ်လို့ထင်တယ်အဲ့ကမှစမြင်ရမှာလောလောဆယ်ကတော့လုံးဝမဖြစ်နိုင်ပါဘူးဒီမိုကရေစီကကျွန်တော်အတန်ကျဲကျဲနဲ့အော်တိုင်းပဲကြားမှာပါဒီမိုကရေစီကျွန်တော်တို့ရင်တော့ဒီမိုကရေစီမကြားဘူးအခုအတန်အကျဲနဲ့အော်တိုင်းကြားတယ်အဲ့ဒီအတန်လိုက်ပဲကျွန်တော်တို့ကြားမှာ
ဟုတ်ကဲ့ဟုတ်ကဲ့ဆရာဝန်ခင်ဘယ်လိုသဘောပါလဲဦးဒါဆရာဝန်ခင်ကြားပါလားခင်ဗျာ
ဟုတ်ကဲ့ကြားပါတယ်ဟိုပြီးခဲ့တဲ့ရွေးကောက်ပွဲသူတို့လုတ်ပွဲကြီးပေါ့ဗျာသူတို့လုတ်ပွဲသူတို့ရဲ့သူတို့ကလည်းသူတို့စင်ထားတဲ့ရွေးကောက်ပွဲပေါ့ဘယ်သူမှလည်းအပြင်လူလည်းမပါဘူးဒီလေးလာသူလည်းမရှိပါမရှိနဲ့အားလုံးပြီးတဲ့အချိန်မှာလှုပ်ဆက်ကြီးပဲဆိုတော့အားလုံးမျောလေးနေတာအဲဒီခုနကတည်းကလို့လာမယ့်ရွေးကောက်ပွဲပေါ့2015ခုနှစ်ရွေးကောက်ပွဲမှာပို့ပြီးတော့ဒီအပြင်ကဒီလေးလာသူတွေလည်းတကယ်လက်ခံမင်းဒါပုံမှန်လင်းလင်းမြင်းမြန်သားသားကဘာရှိမှပြောင်းချပြီးတော့မြင်းမြန်သားသားလွတ်လွတ်လပ်လပ်ပြန်ရမယ်ဆိုလို့ရှိရင်အဲဒီပြန်နိုင်တဲ့အတိုင်းအတာပေါ်မှာမူတည်ပြီးတော့ဟိုဒီမိုကရေစီရဲ့ဒီဂရီပေါ့ဗျာဘယ်လောက်ရှိရဲဆိုတာပြရမယ်လို့တော့တချို့ဟာကမ္ဘာကြတာပဲ
ဟုတ်ကဲ့ဆရာဥက္ကမဏိရောမျောလင့်ပါလား2015ရွေးကောက်ပွဲပြီးရင်ဒီမိုကရေစီပြီးပြင်လာမယ်လို
့ကျွန်တော်ကတော့မမျောလင့်ဘူးဗျာအဲ့ဒါမမျောလင့်ဘူးဆိုတာခုနပြောသလိုပဲဗျာသူ့ရဲ့အခြေခံဥပဒေကိုကျွန်တော်တို့ကအဲ့ဒါဘာမှမပြောင်းနိုင်ဘူးအဲ့အခုရလူလူပါပေါ့ဗျာနော်လူလူအားနဲ့ကြောင်းမတင်နိုင်ဘူးဆိုတော့ပါလီမန်ကတော့ပြောင်းဖို့လားလားမရှိဘူးဆိုတော့85ရာခိုင်နှုန်းကဘယ်လိုမှမရနိုင်ဘူးအဲ့တော့ຢາတော့ကျွန်တော်တော့လာလာမရှိဘူးအခုနောက်တစ်ခုကလည်းအခုရောဒါတွေဖြစ်နေလဲဆိုတော့လေကျွန်တော်မြင်တာတော့ကျွန်တော်တို့88မတိုင်ခင်တော့ဟဲ့လားကျွန်တော်တို့နော်အရင်မဆလာအုပ်ချုပ်တဲ့အချိန်တော့လူပဲဟဲ့လားစစ်တပ်ကလူတွေကနေပြီးတော့ဝင်ပြီးတော့ခြေလှယ်နေတဲ့ဟာတွေပဲပေါ့ဥတော်ဆုံးတွေ့လိုက်တာဆိုရင်တော့ပြည့်ရတိုင်းမှာပဲအဲ့ဒီမှာခုနပြောတဲ့ဥဟဲ့လားပိန်ထွက်နေရအောင်နော်ဝင်လိုက်တာလည်းဟဲ့လားလေးရက်ကဥစည်းချုပ်ကိုနော်အဲ့ဒီမှာထည့်လိုက်တာပဲအဲ့တော့တကယ်ကနော်သူတို့ဟလာဒီချက်ဖို့ပါတီရဲ့ဆွတ်တော်ကိုယ်စလေတွေရတော့မအားဒီမှာမထည့်ပါဘူးအော်ဒီလေရကဘူချုပ်တက်ကိုထည့်လိုက်တယ်အရင်တစ်ခါလည်းညောင်ပန်းနိုင်ကဘူချုပ်တက်ကိုဟလာဝင်ကြီးနေရာမှာထည့်လိုက်တယ်ဒါမျိုးတွေပါပဲ
ဟုတ်ကဲ့
အော်နောက်တစ်ခါဆိုလို့ရှိရင်ဟိုကျွန်တော်တင်ချောက်ရင်အခုလေးလေးမှာပဲဒီကျွန်တော် ARD တိုင်းကဟလာလူတယောက်နဲ့တွေ့တော့လဲဟလာအဲ့ဒီမှာဆိုလို့ရှိရင်လည်းဟလာဦးသားဆင့်ပေါ့နော်ဦးသားဆင့်ဆိုလို့ရှိရင်အဲ့ဒီကလူလူကသဘောကျတယ်အဲ့တော့လူလူကသဘောကျတဲ့ခါကျတော့ဟလာကိုသေးဦးလို့နော်ကိုသိန်းအောင်တို့ကနေပြီးတော့စံထုတ်လိုက်တယ်ဟိုကောကမလာသံဃာရုပ်ဝင်ကြီးဆိုပြီးတော့လာ pick up stairs ဆိုတော့အပေါ်ကစံထုတ်လိုက်အဲ့ဒါမျိုးဖြစ
်ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်လူလူသဘောကျတယ်ဆိုလို့ဆရာတခုလိုက်မိချင်းမြန်မာနိုင်ငံမှာလူလူသဘောကျစုံကတော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကောင်းဆောင်ဒေါက်ဆန်းစုကြည်လို့ထင်ပါတယ်မြန်မာရင်ကကဘာရင်ပဲဒါပေမဲ့အခုဒီစနေရသူကိုယ်တိုင်အတိုက်ခံခေါင်းဆောင်ဖြစ်လာတော့အတိုက်ခံတရက်နဲ့ပြီးပြီးပြင်းပြင်းမရက်တည်နိုင်ဘူးလို့လည်းသုံးသပ်ကြပါတယ်ဒါဘောဆရာဝန်ခင်ပဲလို့မြင်ပါတယ်ခင်ဗျာ
เออตัวก็อกุอสูกเนี่ยโหเล็ดด้วยพี่รออตวินกูเปียงหมดชูซาနေเนี่ยอสินไม่ရှိดีเลยโหลติเนี่ยบาเลยสรอกอกุแลดีโหตะเกะตะเกะโหปาลิมามาอไตขันลุบพี่รอลุบနိုင်เนี่ยเอ็นฮาแลไม่ရှိอยู่เลยเออโหปูด้วยพี่รอโหอตวินกูเปียงหมดชูซาနေเลยโหลไปชูซามาป่ะ
โอเคเสียกามิยะบ่ครับ
โอเคสุโกไนก็แลอไตขันลงไม่เปล่าหูรู้ว่ารอดีมาปูบ้องส่องให้พูအဲ့ဒါမျိုးနေနဲ့ခုလုသွားဖို့ဆိုပြီးတော့ပဲသူကပြောထားပါလေ။နောက်တစ်ချက်ကလည်းခုနပြောလို့ပေါ့ဗျာ။ဟိုတကဥသိမ်းဆိုင်နဲ့သူနဲ့ပြည့်ဝဆင်းလေးထားတဲ့အချက်တွေရှိပါလေဆိုတာကြီးပေါ့ဗျာ။ဒါနဲ့တိုင်ပြီးတော့သူကရက်တည်နေတာ။အဲ့တော့ကျွန်တော်တော့အိုက်ထံလို့မမြင်ပါဘူး
။ဟုတ်ကဲ့။နောက်ဆွေးနွေးမဲ့ပုဂ္ဂိုလ်တူကိုဖိတ်ခေါ်လိုပါရယ်။အဲ့ပုဂ္ဂိုလ်ကတော့အင်္ဂလိပ်စာဌာနကကတိကတူဖြစ်ပါရယ်။ဆရာဥသုဒ္ဓရခင်ဗျာ။ဆရာဥသုဒ္ဓကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြားပါလေ။
ဟုတ်ကဲ့ဆရာဥသုဒ္ဓအမြင်ပြောပါမြန်မာနိုင်ငံမှာဒီမိုကရေစီပြောင်းလဲတဲ့ပုံစံဆရာအားရပါရဲ့လား။
အဲအားမရဘူးလို့ပဲပြောရမှာပါခင်ဗျဟုတ
်တ
ယ်။ဒါဖြစ်လို့လဲဆိုတော့တင်းစင်ကပဲပြောင်းကျင်တယ်လို့ပြောတယ်။ပြောင်းတယ်။ဒါပေမဲ့ပြောင်းလဲမှုကြီးကကျွန်တော်တို့အောက်ခြေလူရန်စားအောင်မရဘူး။အလေအလက်တော့နဲ့အောက်ခြေအခြေခံလူရန်စားအောင်မရောက်လာဘူးခင်ဗျ။ဒါကနံပါတ်1ပါ။ဘာကြောင့်လဲဆိုတော့ဥမာကျွန်တော်တို့ဆရာမြတ်သမဂ္ဂတွေပါဖြွဲ ဒါပညာရေးဝင်ကြီးဌာနကျွန်တော်တို့မြို့မြို့နဲ့နှိပ်ကွတာပေါ့နော်အဲ့လိုမျိုးတွေဖြစ်လာတယ်အဲ့တော့ဒါကြောင်းလဲမှုဆိုတာတကယ်ဟုတ်ရဲ့လားဆိုတော့ဒါကျွန်တော်တို့ဝင်နိုင်မှတန်လျာဖြစ်လာပါတယ်ခင်ဗျအဲ့ဒါကြောင့်မို့ကျွန်တော်ကတော့မယုံဘူးဘာကြောင့်ဆိုအစိုးရဖွဲ့ဟာဓမ္မဝိရိစီပေါ်ဆောင်နေဆိုတာတန်တရားဖြစ်ဖွဲ့ရတဲ့အခြေအနေများကြီးရှိတယ်အခုဝင်နိုင်နေတော်များများဆိုရ ယ်ဆိုရင်ဒီကောင်ပြန်ပြောတယ်အရေးယူမယ်ဒီလိုမျိုးပုံစံနဲ့သွားနေတော့ကျွန်တော်တို့ကပညာရေးမှာပေါ့အထူးသဖြင့်ဒီမိုကရေစီစနစ်ဆိုင်မှာအဲ့တော့ပညာရေးကိုလုံးဝပြုပြင်ကြောင်းလည်းမလုပ်ဖယ်နေမှာသူကနေတာပေါ့နော်ဒါကတော့မကောင်းဘူးပညာရေးကနိုင်ငံတကာနိုင်ငံရဲ့အဓိကအဲ့အဓိကကိုမှမပြောင်းလဲပဲနဲ့သူကဘာလုပ်နေလဲဆိုတော့အချိန်ယူရမယ်ဆိုတာကျွန်တော်တို့ကလက်မခံနိုင်ပြအချိန်ကြီးပါအဲ့တော့အခုဦးတိန်စိန်တယောက်တည်းပြောင်းကျင်လို့မရဘူးဒေါအောင်ဆန်းစုကြည်လည်းပူပေါင်းရမယ်အကုန်လုံးညီညီညာလုံးမသာအောင်မြင်မယ်ဒီမိုကရေစီဆိုတာအဲ့တော့ကျွန်တော်ပြောချင်တာပါခင်ဗျာဟုတ်ကဲ့
ဟုတ်ကဲ့ဆရာတို့တက်ဒီကျွန်တော်မြင်ချင်တာပညာရေးပြောင်းလဲပါပြောင်းလဲပါတော့မယ်ပြောင်းလဲဖို့လုပ်နေပါတယ်ဆိုရအဆန်းမြေအများကြီးကြားနေရတယ်အခုပြောင်းလဲမှုတစုံတရာဘာမှမစသေးဘူးလားခင်ဗျာ
အာမစသေးဘူးနှစ်နှစ်ရှိပြီဗျာအစိုးရတက်တာဟုတ်ပြီနော်အဲ့တော့ဥပဒေတန်တားကြီးဥပဒေတန်တားလည်းဆရာတယောက်လို့ပြုလာတော့ဒီနှစ်နှစ်တွင်မှာဘာတွေပြောင်းလဲလို့ဆိုတော့မပြောင်းလဲဘူးဗျာအကုန်လုံးအာဏာရှင်စနစ်နဲ့ပဲဟိုအမိတ်အမိတ်အမိတ်အမိတ်ကြီးဒီပဲတော့ရတယ်ဒါကျွန်တော်တို့ကတက်တယ်ယူနီဗာစီတီလောထွက်ဖို့လို့ကျွန်တော်တို့ကြတဲ့သူသားကြတယ်ပေါ့နော်တက်ကတူများဟိုအဲ့ဥပဒေပြန်ထွက်ဖို့ကိုယ်ပိုင်အုပ်ချုပ်ခွင့်ရတက်ကတူဒီဘူးလို့လုပ်တဲ့အချိန်မှာအဲ့တော့ကျွန်တော်တို့ဆရာများသမဂ္ဂကိုကနေဦးစားတယ်ဒါအလုံသမဝင်ကြီးဌာနကလည်းကျွန်တော်တို့ခွင့်ပြုတယ်ပတ်ပုံတင်နေလဲချပေးတယ်အဲ့လိုချပေးတဲ့အချိန်မှာပဲတပြိုင်တည်းကျွန်တော်တို့6လလောက်ရှိတဲ့အခါမှာကျွန်တော်တို့အနေဝေးနေဒီသမဂ္ဂဖွဲ့ဝင်ကိုခွဲထုတ်ပြစ်တယ်တယောက်စီလို့ဒါပညာရေးဝင်ကြီးကိုယ်တိုင်ကဒါရွေချက်ရှိရှိနဲ့လုပ်လိုက်တယ်လို့ကျွန်တော်ပြောလို့ရတယ်
ဟုတ်ကဲ့
မဖွဲ့သေးဘူးအဲ့တော့ကျွန်တော်နဲ့အတူအရှိပိုင်းတက်ကသူကပါတယ်ဒီကျိုင်းတုံတက်သူကနောက်ပိုင်းတက်သူကဆရာတယောက်ပါတယ်ဥပမာကျွန်တော်သူကျိုင်းတုံတစ်ခေါက်ထွားစားပါပြီးကြတယ်အဲ့တော့ဒါရွေချက်ရှိရှိနဲ့လောက်တာကိုကျွန်တော်တို့ကအစင်းစင်းတိုင်ကြတယ
်
ကင်မရာပေါ်လို့ဒါမဲ့ကျွန်တော်စာ3-4စာကိုတင်တယ်ဗျာအဲ့တော့ဘာမှအရေးမယူတော့ဒါဒီမိုကရေစီပြောင်းတယ်ဆိုတာကိုကျွန်တော်တို့ကဘယ်လိုလုပ်ပြန်မှာတော့မှာလဲပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့ဆရာဟုတ်ကဲ့ဆရာကျေးဇူးပါပဲဟုတ်ကဲ့ကျွန်တော်လည်းမကပါဘူးကျွန်တော်ဆရာဦးအောင်ခင်လည်းတက္ကသိုလ်ကတိကလုပ်ခဲ့တဲ့ပုဂ္ဂိုလ်ပြီးတော့မှနောက်လာပြရစီနောက်သရရှင်တူကိုကျွန်တော်ဖိတ်ခေါ်ခြင်းသေးတာကကိုမောင်မောင်လင်ဖြစ်ပါတယ်ကိုမောင်မောင်လင
်ဟုတ်ကဲ့ကျောင်းပါတယ်
ဟုတ်ကဲ့ကိုမောင်မောင်လင်ပြောပါခင်ဗျဟ
ိုအခုလက်ရှိပေါ့နော်ဒီဥဒိန်စိန်တို့ရဲ့ဟိုအပြောင်းလဲဆိုတဲ့ဟာကတော့အားလုံးလည်းပွင့်လေပေါ့နော်ယာကန်တို့ရပြောမယ်ဆိုယာကန်တို့90လောက်ကတော့ဘာမှမပြောပါဘူးဒါအားလည်းသူတို့ကဟိုဥဒိန်စိန်ကပါဇက်ကပြောင်းတယ်လို့သာပြောတယ်လေတကယ်ကြတော့ဟိုအောက်ချင်းမှာမပြောင်းတာလေနောက်တစ်ခုကလည်းဥသိန်းစိန်နဲ့သဘောကတကယ်ဟို main ဖြစ်တဲ့ဒီကာဝေးဥစည်းကြုံနဲ့သဘောထားမတူညီလို့ဥပကချင်းမှာအပြည့်ရတယ်ပြောပြီးတော့ဆက်တိုက်နေတာဆိုတာမျိုးတွေအစအဲ့တော့ကျွန်တော်တို့ကအဓိကကမမာပြည့်လက်ရှိနိုင်ငံကြီးကတော့ကျွန်တော်အမြင်ပြောရရင်တော့ဝိုးရောဝါရာလဲသွားနေတယ်တက်တာကဒီဥသိန်းစိန်တို့ကတော့သူတို့ရဲ့ဟိုဘယ်လိုကောင်းမလဲအနေထားပါတော့သူတို့အုပ်ချုပ်မှုနဲ့သူတို့ရဲ့ဟိုအနာဂတ်တော့ကိုသူတို့ကတော့ခိုင်နေအောင်လုပ်မှာပဲအဲ့တော့သူတို့ကစားတဲ့ခွက်ထဲမှာဒီဘက်ကပြည်ရင်းပြည်ပအတိုက်ခံနိုင်ငံကြီးအင်အားစုတွေမျောပြီးတော့ပါနေတယ်တက်တာကဒီမှာအခုကျွန်တော်တို့အတင်တော့အဓိကအရင်တော့ပေါ့နော်ဒီချင်းချင်းချင်းရှိခဲ့တဲ့အတိုက်ခံဆိုတဲ့အင်အားစုခေါင်းပေါင်းပိုင်းဒေါ်ဆန်းစုကြည်တို့ရှစ်ဆစ်ရေးအုပ်စုတွေကိုယ်တိုင်ကလည်းဦးသိန်းစုံလုံးနဲ့ပူးပေါင်းပြီးညှိနှိုင်းတဲ့ဆွေးနွေးနေရမှာသူတို့ကလည်းကျွန်တော်တို့အချင်းတွေကလိုအပ်လို့ကောင်းကင်ကိုကိုွေတော့လေကျွန်တော်တို့လက်ခံတယ်သို့တော်လေသူတို့ကဟိုပြည်သူလူထုနဲ့ပတ်သက်တဲ့အရေးကိစ္စမျိုးတွေကျွန်တော်တို့ကလက်ဘရောင်းတော့ကိစ္စမျိုးတွေကချင်းကိစ္စရခိုင်ကိစ္စမျိုးတွေနောက်တော့ကျွန်တော်နေရာသိမ်းတဲ့ကိစ္စမျိုးတွေမှာအတန်တိတ်နေတဲ့ခါကျတော့ပွင့်လေးပေါ့ရင်သူတို့ကကြည့်လူတွေဘက်မှာတော့တစ္ဆောက်ဖောက်သွားပြီလားဆိုတဲ့အမြင်မျိုးနဲ့ကျွန်တော်တို့ကိုယ်တိုင်လည်းပွင့်လေးပေါ့ရင်တော့အားမလို့အားများရမ်းချင်နေကြတယ်အဲ့တော့အခုကျွန်တော်တို့မနန်လို့ဟိုထပြီးလုံနေကြတဲ့လူတွေကလည်းကျွန်တော်တို့အင်အားချီချီနဲ့နဲ့တယောက်တစ်ပိုင်းဟိုလုံနေကြတဲ့ခါကျတော့ဒီအပြောင်းလဲကိစ္စကတော့ကျွန်တော်ထင်တယ်နောက်ထပ်10နှစ်15နှစ်နောက်15မပြောနဲ့နောက်ထပ်10နှစ်လောက်အထိလည်းကျွန်တော်ကမသေးကြဘူးအဲ့တော့အဓိကကတော့ပြည်သူလူထုအကျိုးကိုအဓိကလုံနိုင်တဲ့ဒီအတိုက်ခံနိုင်ငံအင်အားစုတွေဘက်ကအခုကအစိုးရအစိုးရတွေနဲ့လည်းပူးပေါင်းပြီးလုပ်ကြပါပြည်သူလူထုအကျိုးကိုလည်းပြန်ပြီးဆက်ကြည့်စေချင်တယ်အဲ့တော့ပြည်သူလူထုရဲ့အောက်ပြန်ပြည်သူများကာလပတ်လုံးကတော့အဲ့လိုပဲသူတို့သွားနေတဲ့လမ်းကြောင်းကပြည်သူလည်းနားမလဲသူတို့သွားနေတဲ့လမ်းကြောင်းပေါ်မှာလည်းပြည်သူကအားမရနဲ့ကျွန်တော်တို့ကဒီလိုပဲညီညွတ်မှုကတော့ဆက်ပြီးရောင်းအောင်မယ်လို့တော့ကျွန်တော်မယူဘူးဆောက်ဘူးပြ။အဲ့တော့အပြောင်းလဲတော့ကကျွန်တော်တို့ဝေးဦးမယ်လို့ပဲကျွန်တော်ယူဆတယ်ဆရာကြီ
း။ဟုတ်ကဲ့ကိုမောင်မောင်လေးကျေးဇူးတင်ပါတယ်ခင်ဗျာ။ဟုတ်ကဲ့ပြည်သူလူထုကိုလည်းပဲအကျိုးပြုဖို့အတိုက်ခံဘက်ကလည်းလိုအပ်တယ်ဆိုခိစ။ဆရာဦးအောင်ကကျွန်တော်မေးချင်ပါတယ်။ဆရာအခုဒီမှာအင်္ဂလိပ်ကြားကတိကတယောက်ပြောသွားတယ်ဆရာကြားမှာပေါ့ပညာရေးပြုပြင်ပြောင်းလဲမှုဘာမှဖြစ်မလာသေးဘူးဆိုတော့အဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အစဉ်အလာမရှိတဲ့နိုင်ငံတွေအစ်စ်လက်ပိုင်းအပါအဝင်ပေါ့ဆိုတော့လူတွေကိုပညာပေးဖို့ပညာရေးကိုပြုပြင်ဖို့တနည်းအားဖြင့်ကျွန်တော်စောစောပြောခဲ့တဲ့လူတွေကို guided democracy ဆိုတာကတော့အင်ဒိုနီးရှားမှာတုန်းကထားပါတော့ဒါပေမဲ့ဒီမိုကရေစီတဲ့ပညာပေးမှုဆိုတဲ့ကဏ္ဍတရားကသိကြလို့ပါလားဆရာ
เออโลโลว่าได้บางเรื่องที่ย่าเลยย่าตาอภัยซีบอกอย่างดีซิวิลซูไซตี้ตัวเนี่ยย่าตาอภัยซีดีลูกธรรมะธรรมการุบารุดารีชินตันลาบุดูเรดีไอ้ยี่ตัวเชียนี่ปัญญาปีมาบ่แล้วไอ้อภัยซีดีอาเนนี่ลูกเชียนดิโมคราซีเอชิกันอาเนราบ่แล้วดีดิโมคราซีอะป้อนี่ชาปีดาวโซออกันนี่ไปแล้วตะพีตัวดามากุนันว่าลูกธรรมะธรรมการุเลธรรมะธรรมการเจ้าหน้าธรรมการชื่อแม่ล่ะอภัยซีบอกอย่างมีเอ็นจีโอนี่ชื่อแม่ ที่ยาตาพวกนี้ดีมีอะไรดีๆเขาเลยไหมที่พวกนี้เสียงวันนี้นี่เนาะที่ดิโมคราซีมาพิเศษเนี่ยที่อาณาเขตเนี่ยไปจีโร่นี่มาไหมมาเลยส่วนผมมาพิมาอาณาเขตเนี่ยจีโร่เลยทำไมเสียงล่าสุดเลยดาวิโอดีลุลายยาบีเนี่ยทำไมมาเลยอันนี้งานเสร็จแล้วก็ดีอาณาเขตจีโร่เลยก็ดีอันนั้นไงกันมาเลยอุบมาเนี่ยเอาลงไปเลยจะเป็นเต็มมาเป็นเต็มตัวลายเลยส่วน เซมปิ้งเอทีนายฮะล่ะก็ดีมาพิจารณาเด็กขาดเลยปีดูว่าอุจวามุกที่สู้ว่าเปลี่ยนเช่าเบียนเส้นเปลี่ยนเช่าอาณาเขตเส้นเปลี่ยนเช่าเบียนมาตัดเช่าเปลี่ยนไปแล้วลูกดาวเนี่ยลูกวิโอไอ้ลูกเด็กกามาตัวเชี่ยกามาชีโร่แล้วตอนนั้นเราไปเซนเนอร์เลยดิอาณาเขตนโปเลียนเตล่าเลยก็เสียอาณาเขตเตล่าน่ารักก็เขาเบียนเส้นเปลี่ยนปอล่าปัญญาเนี่ยลูกเลยด่านะส่วนเปลี่ยนเต็มมาเด็กเกอเด็กเกอดีปีดูโคตรเลย
ปาริมันโอ้เพื่ออะไรกันจะเลือกเปลี่ยนเปลี่ยนที่เจ้าเนี่ยกันจะดีตัดริพับลิกมาอันนี้กูจะเล่าพี่เนี่ยตัวที่ดิโมคราซีอาลาเมนจามีบอกอย่างที่จะเรียนมาเลยที่พี่ที่พี่ยาตาพวกนี้เองอาจจะว่าเลยที่พี่ยาเข้าลาบุลูว่าเลย
โอเคเสียอุกามีเดบอร์อะไรจะยังมาดีเนี่ยมาสนี่กูจะที่เราสองคนจะเราถึงมาเลยใช่ไหมพี่ตุ๊ยเราจะสองคนโอเค ก็ได้รู้ว่าจะต้องว่าดิโมคราซีจะการว่าจะการว่าอาชีพนี้อาชีพนี้รู้อะไรสักอย่างที่สิ่งเราจะคุณเราจะไปรู้จะรู้อะไรอาจารย์ดูฝึกซีรู้อะไรน้องตัวรู้ดีที่งานเป็นมือรู้อะไรแต่เนี่ยเราอะไรรู้ว่าด่าเราเขาแบบรู้มาไม่ยังไงมาทำไมที่อะไรบอกอย่างอะไรเป็นเราเปล่าที่สมมาเวจันว่าดิโมคราซีเสนอกูมาสุดดอกไม้สุดงามอยู่บ่อะไรฟอร์มยาเราเป็นมาไม่ใช่ยากมากมาเนาะอะไรเนี่ยปัจจุบันจึงเป็นเราเนี่ยกูโมดีสอนดีนะครับเยอะเลย แล้วไอ้คนนั้นก็ยังโดนอะไรมาแล้วนะครับเราชิมาบอกว่าคุณเราสิบปีนี้เราเต็มที่มาเออเราไม่มาเลยเราเล่นกันตรงไหนเราไม่สุดที่เราไปเรามาเล่นกันตรงไหนเช่นมาหมดเลยบอกเราไม่มาอยู่มาสุดที่เช่นเราไปดูวิ่งวิ่งเราไปดูเอ็นวิ่งเรามาเออไปดูการวิ่งเรามาอะไรนี้ว่าไม่มาอยู่มาสุดที่เช่นเราไม่มาไปเรามาอย่างหมดบอกเออจะไม่ว่าเลยเออเช่นเลยดีที่สุดของเราสาวนี่นั่นแหละจะไม่ว่าไปเรามาที่มุกเลยอย่ามาหมดเลยแต่เมื่อเช้าปีดูลูดูกูสิบปีนี้ไป
မှာပဲအဲ့တော့ခုနလိုပေါ့ဒီပညာပင်ပြည့်စုံမှာပဲကျွန်တော်တို့ကဟလာဒီမိုကရေစီစနစ်ကိုဟလာပြည်ပြည်ပေါ်ပါကြီးအဲ့ဒီမှာအဲ့ဒီကြမှာချမှတ်မယ်လောလောဆယ်ရတော့အနာရှင်အောက်မှာပဲနေပြီးတော့အဲ့လိုပဲဟိုပညာပေးရပြီးလုံနေအောင်မယ်ဆိုနေရှင်တော့အဲ့ဒါကြီးကတော့အသေးခံမရှိဘူ
းဟုတ်ကဲ့ဟုတ်ကဲ့ခင်ဗျနောက်တော့ရှင်ဒူးစီပါရခင်ဗျာအဲ့ပုဂ္ဂိုလ်ကတော့ရေနံချောင်းကဥသံအောင်ဖြစ်ပါတယ်ဥသံအောင်လူရင်းကိုဆွေးနွေးနိုင်ပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာအဲ့ကျွန်တော်နိုင်ငံရေးမှာကျွန်တော်ဆွေးနွေးနိုင်ပြီးတော့မှဆောင်ရွက်တယ်ဆိုတော့ဒီမိုကရေစီရဲ့ရည်ရွယ်မှုတစ်ခုဖြစ်ပါတယ်ပေါ့ဗျာအဲ့တော့ဆွေးနွေးနိုင်မှုတွေကဒီမိုကရေစီနိုင်ငံတည်ဆောက်ရေးကိုအထောက်အကူပြုနိုင်တယ်လို့ကျွန်တော်အနေနဲ့ယုံကြည်ပါတယ်ဒီနေ့ကျွန်တော်ဗမာနိုင်ငံမှာဆိုလို့ရှိလို့ရှိရင်ဒီဆွေးနွေးနိုင်မှုတွေပေါင်းပေါင်းစုံမှရှိနေတယ်လို့ကျွန်တော်ထင်ပါတယ်အထက်အလျော်လည်းအပေါင်းလက္ခဏာတွေဆောင်နေတယ်လို့ကျွန်တော်ယူဆပါတယ်ဒီဆွေးနွေးမှုတွေကနေပြီးတော့မှကျွန်တော်တို့ကအပြန်အလှန်ယုံကြည်မှုအဲ့အပြန်အလှန်ယုံကြည်မှုကနေပြီးတော့မှတူညီတဲ့ပန်းနိုင်တစ်ခုကိုအတူရှောင်လန်းနိုင်မှုအဲ့ဒါတွေကိုလုပ်နိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့ဘုံမှာဒီဟာမျော်လင့်ချက်အစ်စ်တွေရလာမှာဖြစ်ပါတယ
်ဟုတ်ကဲ့
နောက်ဆုံးကျွန်တော်တို့ကဒီဆွေးနွေးညီနိုင်မှုတွေကနေပြီးတော့မှဆွေးနွေးညီနိုင်ရေးနေပြီးတော့ကျွန်တော်တို့ကနောက်ဆုံးမှကျွန်တော်တို့က2008လိုကြရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံပြည်သူ့ရေးတွေအထိကျွန်တော်တက်လန်းနိုင်မယ်ဆိုလို့ရှိရင်ဒီကျွန်တော်နိုင်ငံမှာအဲ့လိုတက်လန်းနိုင်တဲ့နေရာဒီမိုကရေစီလမ်းကျပေါ်ရောက်တဲ့နေရာကိုကျွန်တော်တို့လည်းယူဆပါတယ်အကြွေဒီ2008ကိုမဆွေးနွေးနိုင်ဘူးဆိုလို့ရှိရင်တော့
ကျွန်တော်တို့လည်းမရ
နိုင်ဘူးဒီနဲ့ဝေးနေဦးမှာပါခင်ဗျ
ဟုတ်ကဲ့ပါဦးသားအောင်ကျေးဇူးတင်ပါတယ်ကျွန်တော်တို့စီရသော်ရရှင်တူကအသံဖိုင်နဲ့ပို့ထားရလဲရှိပါသေးတယ်ခင်ဗျအဲ့ဒါကိုကျွန်တော်နားဆင်ကြည့်ရပါစို့ခင်ဗ
ဟုတ်ကဲ့ကျွန်တော်မြင်တာကတော့ဒီနေ့တိုင်းပြည်အုပ်ချုပ်နေတဲ့အစိုးရအနေနဲ့လည်းအရင်တော့ကသူတို့ရဲ့ဆရာသမားလုပ်ဖို့ကိုင်မက်တွေကိုအတိုင်းအတာတစ်ခုထိအကာအကွယ်ပေးခြင်းလိမ့်မယ်လို့ထင်နေကြသူတို့ကအကာအကွယ်မပေးခြင်းတောင်မှနောက်ကတွန်းအားတွေတော့ရှေးကောင်းရှိနိုင်ပါတယ်အဖွဲ့စည်းပုံထဲမှာနောက်ကျောင်းပြန်အရေးမယူနိုင်အောင်ရေးထည့်ထားတာကိုကသူတို့ရဲ့ဆွေမှုကိုဖော်ပြနေတာပဲဗျ။အဲ့တော့ကျွန်တော်တို့ဘက်ကလည်းမြန်မြန်ပြောင်းလဲခြင်းနှေးကွေးနေရတဲ့အကြောင်းရင်းကိုအသိရှိထားဖို့တော့လိုတယ်ဗျ။တိုင်းပြည်ကိုလွဲမှားတဲ့နေနဲ့ အုပ်ချုပ်လာတဲ့စနစ်တစ်ခုကိုအမွေဆက်ခံခွင့်ရလာတဲ့ဗိုလ်ချုပ်ဝန်ကြီးတန်းရွှေအနေနဲ့ပြည်ရင်းပြည်ပကဖိအားတွေပေါ်မှာအကြောက်တရားကြောင့်ပဲဖြစ်ဖြစ်တပ်တွင်းခေါင်းဆောင်တို့ရဲ့ဖိအားကြောင့်ပဲဖြစ်ဖြစ်ပြုပြင်ပြောင်းလဲရေးကိုစတင်လှုပ်ဆောင်ပေးခဲ့တာကိုတော့ကြိုဆိုရမှာပါဗျသူသာမြောက်ကိုရီးယားနဲ့ကျူးဘားလိုခေါင်းဆောင်မျိုးတွေလိုပြုပြင်ပြောင်းလဲရေးကိုညှင်းပယ်ခဲ့မယ်ဆိုရင်သူ့ရဲ့အနာဂတ်ဟာလေလေပြားခေါင်းဆောင်ကရာဘီလိုအီဂျစ်သမရမူဘာရက်လိုတနေ့မှာဇာတိုင်းရနိုင်တယ်လို့နိုင်ငံအတွက်လဲဒီမိုကရေစီပြတ်တော်သားတွေနဲ့ပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ဥစ္စာတွေကိုအစတည်းခံရနိုင်နေဗျဒီမိုကရေစီပြုပြင်ပြောင်းလဲရေးဟာလဲကြာရှည်နေဦးမှာပါအမှားကိုပြုပြင်ပြောင်းလဲလာတာကိုလက်ခံရမှာဖြစ်တယ်လို့ပြုပြင်သူတွေအတွက်လဲစိတ်ချရတဲ့ထက်ပေါက်တစ်ခုတော့ပေးရမှာပါတိုင်းပြည်ရေရှည်ကောင်းမွန်တဲ့စနစ်တစ်ခုကိုလိုချင်တော့တို့ရဲ့လုံခြုံစိတ်ချမှုကိုရည်ရွယ်ပြီးတစင်ချင်းဖြေလျှော့ပေးနေတဲ့ပြုပြင်ရေးသမားတွေကိုအကြက်ကြိုင်တဲ့နည်းနဲ့ပြုပြင်ပြောင်းလဲဖို့ကြိုးစားကြမယ်အစားတို့အပေါ်မှာဒီမိုကရေစီပြတ်တော်သားတွေနဲ့ငင်းကြမ်းတဲ့နည်းနဲ့ထွက်ပေါက်တစ်ခုကိုရဲဝံပြတ်သားစွာပေးဖို့ကြိုးစားကြမယ်ဆိုရင်ပြုပြင်ပြောင်းလဲရေးတွေတိုးတက်လင်းမြန်လာလိမ့်မယ်လို့ယုံကြည်မိပါတယ်ဗျာ
ဟုတ်ကဲ့အဲ့ဒါတော့ဥကျော်လင်းဖြစ်ပါတယ်စကန်30ပဲကြံပါတော့တယ်ဆိုတော့ဆရာဂမ်နီကိုပဲမိကျင်တယ်အတိုက်ခံတွေကထွက်ပေါက်မပေးလို့များဗမိုင်းမှာကြံ့ကြံ့နေတဲ့သဘောလို့ဒီပုဂ္ဂိုလ်ပြောချင်သလားမသိပါဘူးဆရာဒီကိစ္စကိုဆရာ yes or no တူတူလေးမှတ်ချက်ပေးပါဆရာ
ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒါတော့ပြည်သူလူထုတွေသိပါတယ်ဒီဟာကတော့ကျွန်တော်တို့အရင်ကအဲ့ဒါပြည်သူလူတွေကအဲ့ဒါရဲရဲဆက်ဆက်ကြီးလုပ်မဲ့လူတွေလားမဟုတ်ဘူးလားဆိုတာ
ဟုတ်ကဲ့
အလုံးကတော့ကျွန်တော်တို့ဟုတ်လားတက်တည်ပြခဲ့ပါပြီကျွန်တော်တို့ထောက်ခုံတော့ဘာလို့မှဖုံးကြီးရဟာတကယ်ကိုမြစ်တာနဲ့မြစ်တာပို့ပြီးတော့လမ်းလျှောက်ခဲ့တာလေဒါတွေရဆိုလို့ရှိရင်တကယ်သက်သေပါပဲ
ဟုတ်ကဲ့
ကျွန်တော်90ခုနဲ့မှလည်းရေကောက်ပွဲနီးနေပဲနေပေးခဲ့တာလမ်းမပေါ်ထွက်ပြီးတော့ဆန္ဒပြတာမဟုတ်ဘူးပေါ့ဒါတွေရတကယ်ကိုအေးဆေးဆေးနဲ့သွားဖို့ထပ်ပေါက်ပြပါပဲ
ဟုတ်ကဲ့ပါဆရာဟုတ်ကဲ့ပါပါဝင်ဆွေးနွေးကြတဲ့ပုဂ္ဂိုလ်တွေနားဆင်တဲ့သောတာရှင်တွေကိုအားလုံးကျေးဇူးတင်ပါတယ်လို့ပြောကြရင်ဒီနေ့အစီအစဉ်ကိုဒီမှာညီကုန်းချုပ်ပြရစီခင်ဗျာ
ဥကျစန္ဒာစီစဉ်တင်ဆက်တဲ့စနေနေ့ညဓာတ်ရိုက်လေးလိုင်းစီစဉ်ကိုပြန်လည်နားဆင်ကြကြရတာဖြစ်ပါရဲ့ရှင်။သောတာရှင်များရှင် VOA ကနေအခုထုတ်လွှင့်ပေးနေတဲ့တနာ yı ခွဲစာစီစဉ်အားလုံးကိုအစီအစဉ်ပြည်ပြည်ချင်းမြန်မာစံတော်ချိန်မနေ့၈နာရီကနေ၉နာရီခွဲအထိ kHz 10083 kHz 15115နဲ့ kHz 12123တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်။ VOA ရဲ့တနင်္ဂနွေနေ့မနေ့ခင်းစီစဉ်တွေမကြခင်မှာပြီးဆုံးတော့မှာမယ်။အခုတော့ကြံနေသေးတဲ့အချိန်လေးတွေမှာသတင်းချင်းချုပ်ကိုမဲအေးတနာကျော်ကကြီးညာပေးပါမယ်ရှင်။
ပါကစ္စတန်နိုင်ငံနောက်တောင်ဒေသမှာရှီယာမွတ်စလင်တွေကိုပစ်မှတ်ထားပြီးတော့ဘုံခွဲတိုက်ခိုက်လို့လူ63သေဆုံးပြီးတော့လူ200နီးပါးဒဏ်ရာရရှိသွားတယ်လို့ပါကစ္စတန်ရဲတပ်ဖွဲ့ကပြောပါရယ်။ကွာတာမြို့ကအရှီယာရဲ့အနေများတဲ့နေရာမှာအဝေးတန်းခလုတ်နဲ့အစနေနေ့ကဘုံခွဲခဲ့တာဖြစ်ပါရယ်။မြန်မာနိုင်ငံမြောက်ပိုင်းကချင်ပြည်နယ်မှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့လူမျိုးရေးအကြမ်းဖက်မှုတွေနဲ့ပတ်သက်လို့အစိုးရမိတယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကိုယ်စားလှယ်တောမတ်စ်အိုဟေကင်တနာကပြောကြားသွားပါတယ်။မြန်မာနိုင်ငံကို5ရက်ကြာခီးစဉ်ဖြစ်နေလာရောက်ခဲ့တဲ့မစ္စတာကင်တနာကသူ့ခီးစဉ်နောက်ဆုံးရက်ကရန်ကုန်လေးစိမ်းမှာပြုလုပ်ခဲ့တဲ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားသွားတာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာတော့ပြည်ပကအခြေချနေထိုင်သူတွေကိုလက်ခံပေးပြီးတော့နိုင်ငံရဲ့လူဦးရေကိုတိုးမြင့်မှုအစီအစဉ်ကိုစတင်နေတဲ့အနေနဲ့ရှာရှာပါပါအစိုးရဆန့်ကျင်ဆန္ဒပြပွဲမှာလူပေါင်းထောင်ပေါင်းများစွာပါဝင်ခဲ့ပါတယ်။အီရန်ကတော့နျူကလ িয়ার လက်နက်တီထွင်မှုမကြိုးစားနေပါဘူး။ဒါပေမဲ့အဲ့ဒီလိုမျိုးလှုပ်ချင်နေဆိုရင်လည်းဘယ်နိုင်ငံကမှသူတို့ကိုတားဆီးလို့မရပါဘူးလို့အီရန်ရဲ့ဘာသာရေးခေါင်းဆောင်ကြီးကပြောလိုက်ပါတယ်ရှင်။
သတင်းချင်းချုပ်ကိုမဲအေးတနာကျော်ကကြီးညာပေးခဲ့တာဖြစ်ပါရဲ့ရှင်ဒီမနေ့စီစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Nelson Lopes ဖြစ်ပါတယ် VOA American တမနက်ဖက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီခွဲကနေ9နာရီထိလိုင်းနိုမီတာ2432.40နဲ့လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါရဲ့ရှင် VOA ကိုနားဆင်ကြကြတဲ့အတွက်သောတာရှင်တွေအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.